စီးပွားရေးညှိနှိုင်းတွေကလာမယ့်နှစ်မှာကမ္ဘာစီးပွားရေးကျဆင်းမဲ့လက္ခဏာပြသလာပြီးတဲ့နောက်မှာ American Stock Share တွေဗိုလ်တုံးတွေကရော့ချသွားခဲ့ပါတယ် Dow Jones Share Standard & Poor's Share နဲ့ Nested Share ဈေးနှုန်းတွေ300ခန်းလုံးစီကျဆင်းခဲ့ပါတယ်ဥရောပဈေးကွက်မှာလည်း Stock ဈေးနှုန်းတွေတည်တည်တသာကျဆင်းခဲ့ပါတယ်လေလာသုံးသပ်သူတွေကဂျာမနီနဲ့တရုတ်နိုင်ငံတို့ရဲ့အားနည်းနေတဲ့စီးပွားရေးကရရှိခဲ့တဲ့စင်းစရာတွေကိုနောက်နှစ်ကမ္ဘာစီးပွားရေးကျဆင်းမဲ့လက္ခဏာတွေအဖြစ်ယူဆခဲ့ကြတာဖြစ်ပါတယ်။ပုံမှန်အားဖြင့်တော့အစိုးရရဲ့ရေရှည်ငွေစုလက်မှတ်အတွက်အတွန်းနှုန်းဟာရေတိုငွေစုလက်မှတ်အတွန်းနှုန်းထက်ပိုမြင့်လေရှိပါတယ်။ဗိုလ်တုံးတွေမှာတော့ပုံမှန်မဟုတ်ပဲရေရှည်အတွန်းနှုန်းကရေတိုအတွန်းနှုန်းထက်ရော့ချသွားတဲ့အတွက်ယင်းနှမြုံနံသူတွေကအမေရိကန်စီးပွားရေးပေါ်စိုးရိမ်ပူပန်တာတွေပြသခဲ့ကြတာဖြစ်ပါတယ်။အခုလိုအတွန်းနှုန်းပြောင်းပြန်ဖြစ်တာဟာ2009ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်ပါတယ်2008ခုနှစ်အမေရိကန်စီးပွားရေးအကြက်တဲမဖြစ်ခင်2009ခုနှစ်မှာလည်းအခုလိုအတွန်းနှုန်းပြောင်းပြန်ဖြစ်ခဲ့ပါတယ်အဲ့ဒီအချိန်တုန်းကအမေရိကန်လုံခြုံရေးအများအပြားအလုပ်လက်မဲ့ဖြစ်ခဲ့ပြီးနှစ်ရှည်ချင်းငွေနဲ့ဝယ်ယူထားတဲ့အိမ်ချင်းငွေတွေပြန်လည်းမပေးနိုင်လို့အိမ်ဆုံးရှုံးမှုတွေအများအပြားဖြစ်ပေါ်ခဲ့ပူပါတယ်လွန်ခဲ့တဲ့2060အတွင်းအမေရိကန်စီးပွားရေးကျဆင်းမှုကြီး9ခုမဖြစ်ခင်မှာအခုလိုအတွန်းနှုန်းပြောင်းပြန်ဖြစ်လေရှိခဲ့ပါတယ်တရုတ်နိုင်ငံကဆက်မှုထွက်ကုန်18နှစ်အတွင်းအနေဆုံးဖြစ်တယ်လို့ကြေညာခဲ့သလိုဥရောပစီးပွားရေးအင်အားကြီးဂျာမနီနိုင်ငံကလည်းဧပြီလကဇွန်လအတွင်းဂျာမနီစီးပွားရေးကျဆင်းခဲ့တယ်လို့ဆိုပါရယ်